မြန်မာနိုင်ငံရဲ့ကန္နာအပီဒီဖွံ့ဖြိုးတိုးတက်ရေးမှာအကြမ်းရီလိုက်စားမှုဟာကြီးမားတဲ့အတားအဆီးအဟန့်အတားတစ်ခုဖြစ်တဲ့ဆိုတာကိုသမ္မတဦးဝင်းမြင့်ကအသိမှတ်ပြုလက်ခံပြောဆိုလိုက်ပါတယ်။ဒီကနေ့ကြားရောက်တဲ့အပီဒီဆိုင်ရာအကြမ်းရီလိုက်စားမှုတိုက်ချက်ရေးနေ့အထိမ်းအမှတ်ပေးပို့တဲ့တဝန်လွှာမှာသမ္မတကအဲ့ဒီလိုပြောလိုက်တာပါ။တစ်ဖက်မှာလည်းအကြမ်းရီလိုက်စားမှုဆွဆွဲချက်အသီးသီးနဲ့အကြမ်းရီလိုက်စားမှုတိုက်ချက်ရေးကော်မတီကိုပေးပို့တဲ့တိုင်ကြားစာအရေးအတွက်ဟာမနစ်ကထက်စာရင်ဒီနေ့မှတိတိတသားပို့တိုးလာပြီးတော့တက်မတော်နဲ့ပတ်သက်တိုင်ကြားမှုတွေကိုတော့အရေးယူဆောင်ရွက်ခွင့်မရှိဘူးလို့ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့ကျင်းပတဲ့အခမ်းအနားနဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တွားပြီးသတင်းယူထားတဲ့ VOA သတင်းတော်ကိုထက်အောင်ခန့်ကရန်ကုန်မြို့ကသတင်းပေးပို့ထားပါတယ
်။အစိုးရအနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာဒဏ္ဍာရီတိကိုဖွံ့ဖြိုးတိုးတက်အောင်လှုံ့ဆော်နေခြင်းအဂရိတိုက်စားမှုဟာအဓိကအဟန့်အတားတစ်ခုဖြစ်နေရဆိုတာကိုသမ္မတဦးဝင်းမြင့်ကသူ့ရဲ့တဝန်လာထဲမှာဖော်ပြပြောဆိုထားတာပါ။အ
ဂရိတိုက်စားမှုဒီဖြစ်ပြီးဖွံ့ဖြိုးတိုးတက်သည့်နိုင်ငံတော်တည်ဆောက်ရေးအတွက်အဓိကကျသည့်ကလစ်တင်ဖြစ်နေဒီကိုနားလည်သဘောပေါက်ပါသည်။အဂရိတိုက်စားမှုဒီနိုင်ငံ၏စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ပြည်သူလူထု၏လူငယ်မှုအသင့်အတမြန်မာရေးစေဟံနံပါမှုဆွချရေးနိုင်ငံသားယဉ်ကျေးမြတ်နိုင်မှုလွယ်ကူလျင်မြန်စွာဝင်ရောက်နိုင်ရေးတို့ကိုထိခိုက်စေပါသည်ထို့ကြောင့်အဂတိလိုက်စားမှုတက်ချေရန်နိုင်ငံရေးစံတာ political will ကျင်းပစွာဖြင့်လွယ်လုံးလဝရိယဖြင့်လှုပ်ဆောင်ရန်လဲပန်ဒစ်ဖန်ချထားသည်ဖြစ်ပါသည်
ဒီနေ့ကျင်းပတဲ့ပြည်ပဆိုင်ရာအကြမ်းလိုက်စားမှုတိုက်ဖြတ်ရေးနဲ့ထိမှန်ပွဲမှာနိုင်ငံတော်သမ္မတကပေးပို့တဲ့တုံ့ပြန်လာကိုအကြမ်းလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကဖတ်ကြားသွားတာပါ။နိုင်ငံတော်သမ္မတကအကြမ်းလိုက်စားမှုကိုတိုက်ဖြတ်နေချိန်တစ်ဖက်မှာလည်းအကြမ်းလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုပေးပို့တဲ့တိုင်ကြားစာအရေးအတွက်တိုးလာတယ်လို့အကြမ်းလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့ကပြောပါတယ်။ဒါပေမဲ့လည်းတက်မတော်နဲ့ပတ်သက်တဲ့ကိစ္စတွေကတော့အခြေခံဥပဒေအရတက်ကသူ့ဘာသာကင်တွေလှုပ်ဆောင်ပြီးကော်မရှင်နေနဲ့ကင်တွေကမရှိဘူးလို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောပါတယ်။
တမတော်နဲ့ပတ်သက်ပြီးတော့အခုအချိန်ထိနိုင်ငံတော်ကော်မရှင်ကအရေးယူဆောင်ရွက်မှုမပြုပါဘူး။တိုင်ကြားမှုလည်းမရှိပါဘူးတမတော်နဲ့ပတ်သက်ပြီးတော့။အဲ့တော့အန်ကယ်ရုကော်မရှင်ကဒီဥပဒေအရပဲဆောင်ရွက်ရတာဖြစ်ပါတယ်။ဥပဒေဆိုတဲ့ဥစ္စာဖွဲ့စည်းပုံအခြေခံဥပဒေကိုမကျော်နိုင်ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေအရတမတော်ရဲ့စီမံခံစားမှုကတမတော်ကဒါလင်းဆောင်ရွက်တာဖြစ်တဲ့အတွက်ဒီလိုအကြည့်လိုက်စားမှုကိစ္စတွေဟာသူ့ရဲ့စီမံခံခွဲမှုအောက်မှာပဲသူ့ဘာသာသူအရေးယူဆောင်ရွက်မှုတွေရှိနေပါတယ်နော်အဲ့ဒါကြောင့်သူ့ process နဲ့သူလုပ်နေတဲ့အတွက်အန်ကယ်ရုကော်မရှင်ဟာတိုင်တူမှုရှိပါဘူးဆိုတဲ့အကြောင်းပြောချင်ပါတာ
ဒါအပြင်မြန်မာဆိုင်ရာတရားစီရင်ရေးဆိုင်ရာနဲ့ပုဂ္ဂိုလ်ရေးဆိုင်ရာတိုင်ကြားစာတွေအရေးအတွက်ဟာလေ2018ခုနှစ်မှာတိတိတတ်တာများလာပါတယ်ဒါပေမဲ့လက်ရှိစုံလမ်းစစ်ဆေးနေတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့အခြေအနေအသေးစိတ်ကိုတော့မပြောပါဘူးအကြမ်းလိုက်စားမှုနဲ့ပတ်သက်လို့ထောက်ထားထိုင်တော်ရင်အားလုံးကိုတိတိကျကျအရေးယူမှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောပါတယ်။ဘယ်တော့ကဘယ်နေရာမှာဘာဖြစ်ခဲ့တယ်ဆိုတာတွေကိုပြောမယ်ဆိုရင်အရေးယူမှာဖြစ်တယ်လို့ဦးအောင်ကြီးကပြောပါတယ်
။တကယ်ကိုအရေးယူပါမှာပါ။အရေးယူချင်တာမှလက်ကိုရားနေတာပဲ။ဒါတကယ်တကယ်ပြောရဆိုရင်မကောင်းတဲ့စိတ်နဲ့မဟုတ်ပါဘူး။ကျွန်တော်တို့ကဒီလိုအရေးယူမှုတွေများများလုပ်နိုင်လေပြည်သူလူထုရဲ့ယုံကြည်မှုကိုရမယ်ဆိုကြောင်းသိတယ်။ပြည်သူလူထုရဲ့ယုံကြည်မှုကိုရမှဒီအကြမ်းလိုက်စားမှုဟာယဉ်ကျေးမှုကြီးလို့ဖြစ်နေတဲ့ဥဒ္ဒယကိုပြိုလဲတော့အောင်ကျွန်တော်တို့ကခုနကကျွန်တော်မိန်ကောင်းကပြောခဲ့တယ်လို့အဟုတ်နဲ့ကျွန်တော်တို့ကတွန့်ထုတ်လိုက်ကျွန်တော်တို့ကတဦးတယောက်ချင်းနဲ့သွားပြီးတော့လုပ်နေလို့တော့မရအောင
်လက်ရှိမှာတော့အစိုးရဌာနတတိမှာအကြမ်းလိုက်စားမှုတာစီကာကွယ်ရေးအဖွဲ့ Corruption Prevention Unit CPU တွေကိုဖွဲ့စည်းဖို့တမနာကခွင့်ယူထားပြီးဖြစ်တာကြောင့်ဌာနဆိုင်ရာအသီးသီးမှာအကျဉ်းပြတ်ချစားမှုတွေကိုအတိုင်းအတာတစ်ခုတည်းနိုင်ငံဝန်နဲ့ဥရီယာအရေးယူလှုပ်ဆောင်သွားမှာဖြစ်ပြီးတိတ်ကြီးရဆိုရင်တော့ကော်မရှင်ကတိုင်တွယ်လှုပ်ဆောင်မှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောသွားပါတယ်ခင်ဗျာ